ရုရှားတပ်တွေကယူကရိန်းရဲ့ဒုတိယခြေစုံမြို့ကာကစ်တဲ့မြို့တော်ခီကိုမြေပြင်နဲ့ဝင်ရင်ကနေဆက်တဲ့တိုက်ခိုက်နေပြီးခီတုကိုမိုင်40အထိရှည်တဲ့ရုရှားတင်ကားနဲ့ရင်နန်းကြီးကဆက်လက်ချိန်ချောက်နေပေမဲ့ယူကရိန်းတွေကကြမ်းကြမ်းခံနေကြဆဲဖြစ်ပါတယ်။ဆွေဒီဘက်ကယူကရိန်းကိုဥညွတ်လာပြီးသဘောတူညီချက်တွေပေးအောင်ချိန်ချောက်နေတာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်န်စကီကပြောပါတယ်။ဘလာရုစ်နိုင်ငံမှာဆွေးနွေးနေကြတဲ့ရုရှားနဲ့ယူကရိန်းတို့ဟာဆက်လက်ဆွေးနွေးကြဖို့သဘောတူလိုက်ကြပါတယ်။ယူကရိန်းကိုမပြန်တမ်းရစုံသတ်မှတ်ဖို့တမ်ပရဇလင်စကီကအမေရိကန်နဲ့မဟာမိတ်တွေကိုတောင်းဆိုလိုက်ပါတယ်။ဒါပေမဲ့အဲ့ဒီလိုသတ်မှတ်ဖို့အစီအစဉ်မရှိပါဘူးလို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ပိုလန်နိုင်ငံကိုရောက်ရှိနေပြီးပိုလန်ဝန်ကြီးချုပ်မာတုစ်မိုလာဝီယက်ကီနဲ့ယူကရိန်းအရေးကိုဒီကနေ့ဆွေးနွေးကြပါတယ်။အမေရိကန်နိုင်ငံမှာတော့ကုလသမဂ္ဂကရုရှားတန်တမာ12ယောက်ကိုအမေရိကန်ကနေတင်ထုတ်လိုက်ပါတယ်။အမေရိကန်နိုင်ငံမှာနေထိုင်ခွင့်ရတာကိုအလွဲသုံးစားပြုပြီးတချို့အလုပ်တွေကိုလုပ်တာကြောင့်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်တမာအဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။